ပြည်ထောင်စုအစိုးရဝန်ထမ်းလျှော့ချနိုင်ရေးပိုးပြီးပြင်းပြထန်ထန်နဲ့တိုးမြင့်လှုပ်ဆောင်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစိုးရဌာနစွမ်းဆောင်ရည်စစ်စစ်အကဲဖြတ်ရေးတာဝန်ပေးထားတဲ့ဂရေဂျဲတတိယအီလွန်မတ်စ်ကိုစနေနေ့ကတိုက်တွန်းလိုက်ပါတယ်။အီလွန်ကသူ့အလုပ်ကိုကောင်းကောင်းလုပ်နေပါတယ်။ဒါပေမဲ့သူ့ကိုဒီတဲ့ပိုးပြီးပြင်းပြင်းထန်ထန်လှုပ်တာမြင်ကြပါတယ်လို့ထရန့်ကသူ့ရဲ့ Truth Social Media လူမှုကွန်ရက်မှာအင်္ဂလိပ်စလုံးပေါင်းအကြီးအကျယ်ရေးပြီးတင်ခဲ့ပါတယ်။တိုင်းပြည်ကိုကယ်တင်ဖို့အဆုံးမအရင်ကနဲ့ပိုပြီးကြီးကျယ်မြင့်မြတ်စေဖို့လုပ်ရမယ်ဆိုတာမမေ့ပါနဲ့လို့ဆိုပါရယ်။သမ္မတထရန့်မိန်နဲ့ဖွဲ့စည်းထားတဲ့ Dodge လို့အခုအတူောက်ခေါ်တဲ့အစိုးရစွမ်းဆောင်ရည်ထိရောက်မှုရှိဌာနဟာ Federal ပြည်ထောင်စုအစိုးရဌာနတွေကိုစစ်ဆေးပြီးဝန်ထမ်းတွေကိုထုတ်ပယ်နေတာတောင်းတဲ့ချီရှိနေပြီးအဲ့ဒီထဲမှာသိပ္ပံပညာရှင်တွေကနေတတော်ဝန်ထမ်းတွေထိပါဝင်တာအများစုကတော့အစမ်းကတ်ကာလအတွင်းအကျုံးဝင်သူတွေဖြစ်ပါတယ်။သမ္မတထရန့်ကနည်းပညာဆုံးလုပ်ငန်းရှင်နဲ့လက်ရှိကမ္ဘာချမ်းသာဆုံးတထည်ဖြစ်တဲ့ Elon Musk ကိုပြည်သူအသုံးစိတ်ရှော့ချရေးအလေလွတ်နေပါရေးနဲ့အချင်းပြတ်ချက်ဆမှုတွေစစ်စစ်ဖို့တာဝန်ပေးထားတာပါ Elon Musk ဟာ Trump ရွေးကောက်ပွဲကာလတုန်းကလည်းအများဆုံးထောက်ခံပံ့ပိုးပေးခဲ့တဲ့လူရှင်နဲ့ဖြစ်ပါတယ်များ